Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ15ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24451နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်ကတော့ကျော်စန်းသားပါ CNN သတင်းဌာနကသတင်းထောက် Jim Acosta ရဲ့သတင်းယူခွင့်ပြန်လည်ရရှိရတဲ့အတွက်သမ္မတအင်ပီရိုဘော်တရားစွဲဆိုရဲအမှုကိုသတင်းဌာနကြီးအများအပြားကထောက်ခံကူညီမယ်လို့ပြောကြားရပါတယ်ကယ်လီဖိုးနီးယားမိဘရောင်တည်ဆုံရသူ50အထိရှိသွားခဲ့ပါပြီဥရောပသမ္မတကနှုတ်ထွက်ရေးမူကြမ်းကိုဗြိတိန်အစိုးရအဖွဲ့ဝင်အများစုကသဘောတူအတည်ပြုလိုက်ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တင်မျိုးစံနဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာဆီယံထိပ်သီးဆွေးနွေးပွဲမှာဒီအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တီးတန့်တွေ့ဆုံမှုအပေါ်ဝေဖန်မှုတွေထွက်နေပေမဲ့မြန်မာနိုင်ငံကတော့နှစ်နိုင်ငံကြားပြည်လည်မှုရရေးဆွေးနွေးသွားမယ်လို့ဆိုပါတယ
်ဟိုနှစ်နိုင်ငံမှာတော့ဗျာဟိုတရားမဲ့တယောက်ကဟိုသူ့ကွန်ဆန်ကိုကွန်ဆန်တော့ပြောကြတာပေါ့နော်ပြောကြတဲ့အခါကျတော့ကိုလည်းပဲကိုပြောတယ်
ဒီအကြောင်းသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်ဒီကနေ့ဟာဒီဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့တော့မှာဖြစ်ပါတယ်ဘယ်လိုစိုးရိမ်မှုတွေရှိသလဲဆိုတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်တခါကုလသမဂ္ဂအတွင်းမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေပေါ်မှာလည်းတုတ်ပြန်တာတွေကိုကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ဗျာ
သတင်းနောက် Jim Acosta အင်ပီရိုသတင်းယူခွင့်ပြန်လည်ရရှိ CNN ကတရားစွဲဆိုရအမှုကိုသူတို့ရဲ့ပြိုင်ဘက် Fox News အပါအဝင်သတင်းဌာနကြီးတွေအများအပြားကထောက်ခံမယ်လို့ကြေညာရပါတယ်။အင်ပီရိုသတင်းထောက်တွေအလုတ်လုတ်ခွင့်အတွက်ထောက်လှမ်းရေးကထုတ်ပေးထားတဲ့ဝင်ထွက်ခွင့်ကပြားကိစ္စကိုလက်နက်တပွဲဘယ်တော့မှအသုံးမပြုသင့်ဘူးလို့ Fox သတင်းဌာနဥက္ကဋ္ဌ Jay Wallace ကသူ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ CNN သတင်းဌာနကသမ္မတအင်ပီရိုကိုတရားစွဲတဲ့ကိစ္စအောင်နိုင်ရေးအတွက် Bloomberg USA Today AP နဲ့တခြားသတင်းဌာနကြီးတွေစုပေါင်းပြီးရှင်းလင်းထောက်ပြချက်တစောင်းတရားရုံးကိုတင်သွင်းမယ်လို့လည်းကြေညာထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတ Trump ကတော့သူတို့ပဲနိုင်မယ်တရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာကြည့်ကြရမှာပေါ့တစုံတယောက်ကမိခွန်းတွေကိုအော်ဟစ်နေပြီးမထိုင်မဲ့လုပ်နေရအောင်သတင်းလွတ်လပ်ခွင့်လို့ခေါ်စလားလို့သူကပြန်မိခဲ့ပါတယ် American အလဲပိုင်းကလူတွေလာနေရအောင်သမ္မတ Trump ကကြွကြော်မှုလို့စွန့်ထုတ်တဲ့အပေါ် CNN သတင်းထောက် Jim Acosta က single မိခွန်းထုတ်ခဲ့ပြီးတော့ Acosta ရဲ့ Imperial သတင်းယူခွင့်ကပ်ပြားကို Trump အစိုးရကယူသိမ်းလိုက်တာဖြစ်ပါတယ်
American Pirasu California ပြည်နယ်တမိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုမှာတည်ဆုံသူတွေရဲ့အလောင်းတွေကိုရှာဖွေရေးအဖွဲ့ဝင်တွေကဗိုလ်တပ်ခုနေမှာနောက်ထပ်ထပ်ပြီးတွေ့ရှိခဲ့ရတဲ့အတွက်တည်ဆုံသူအရေးအတွက်စုစုပေါင်းကအခုဆိုရင်အယောက်50ရှိသွားပါပြီ။တည်ဆုံသူအရေးအတွက်နောက်ထပ်ထပ်ပြီးတော့တိုးလာနိုင်ခြေလည်းရှိနေတာပါ။လူရေ 28,000 ရှိပြီးရပိုင်းတွင်မှာမီးလောင်ကျွမ်းမှုကြောင့်အင်ဂျင်9,000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာရှာဖွေရေးအဖွဲ့တွေဟာအနှံ့ခံခွေးတွေ DNA မျိုးပီစစ်ဆေးမှုတွေလုပ်ပြီးရှာဖွေစစ်ဆေးနေကြပါတယ်။ပျောက်ဆုံးနေသူအရေးအတွက်ကတော့200ကျော်ရှိပါတယ်ဒီတော်မီယာကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာတည်ဆုံမှုအများဆုံးမီးလောင်ကျွမ်းမှုဖြစ်ပါတယ်အာနာပိုင်တွေကဘေးလွတ်ရာပြောင်းရွှေ့ဖို့အတက်နှိုင်ဆုံးသတိပေးခဲ့တယ်လို့လက်ရှိမီးပေးအန္တရာယ်ကိုဖြေရှင်းပြီးနောက်ပိုင်းမှာအနာဂတ်သင်္ကန်းဆရာယူနိုင်စရာတွေလေ့လာဖို့လည်းပြင်ဆင်နေကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ဟာတော်မီလောင်ကျွမ်းမှုနဲ့နှစ်ဆင်ကြုံရတာပါအထူးသဖြင့်ပူနွေး6တွေ့ပြီးတော့လေတိုက်ချိန်မှာပို့ပြီးတော့ပြန့်နှံ့နေရှိပါတယ်တော်မီလောင်ကျွမ်းမှုကိုငြိမ်းသက်နိုင်မှုအတွက်မိသားစုမှထောင်နဲ့ချီပြီးကြိုးပမ်းနေကြတာပ
ါပါလက်စတိုင်းစစ်သည်ကြဟာမတ်အုပ်စုနဲ့အပြစ်ခတ်ရဆဲတဲ့ကိစ္စကိုတုံ့ပြန်တဲ့အညီနဲ့အစ္စရေးကာကွယ်ရေးဝန်ကြီးအဗစ်ဂျော်လစ်ဘမန်ယာရူကနှုတ်ထွက်ကြောင်းဗုဒ္ဓဟူးနေ့ကကြေညာပါတယ်အီဂျစ်ဂျာဝင်စစ်သက်ပြတဲ့အပြစ်ခတ်ရဆဲရေးကိုဝေဖန်ပြီးဂါဇာတမ်းမြောင်ကစစ်သည်ကြတွေကိုအင်အားပြင်းပြင်းနဲ့တုံ့ပြန်ဖို့လိုလားကြတဲ့အစ္စရေးအစိုးရအဖွဲ့ဝင်တွေထဲမှာမစ္စတာလစ်ဘမန်လည်းအပါအဝင်ဖြစ်ပါတယ်အခုအပြစ်ခတ်ရဆဲရေးသဘောတူညီမှုဟာအကြမ်းဖက်ဝါဒကိုအလျှော့ပေးတာဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဂါဇာမှာရဲပေါင်းများစွာတိုက်ပွဲတွေဖြစ်နေခဲ့တာရပ်ဆိုင်ဖို့ဆုံးဖြတ်ချက်ကိုကာကွယ်ရင်းရန်သူတွေကအပြစ်ရဖို့တောင်းပန်တဲ့အတွက်သဘောတူညီကြဖြစ်တယ်လို့ဆိုပါတယ်။ဒီဂါဇာတိုက်ပွဲအတွင်းပါလက်စတိုင်းဘက်ကစစ်သွေးကြွ9ဦးအပါအဝင်စုစုပေါင်း9ဦးနဲ့အစ္စရေးဘက်က2ဦးဖေ3ဦးဒဏ်ရာရရှိခဲ့ပါတယ်။
American ကာကွယ်ရေးဝန်ကြီး Jim Mattis နဲ့အမေရိကန်လုံခြုံရေးဝန်ကြီး Christian Nelson တို့ဟာ အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ဒေသမှာချထားတဲ့တပ်ဖွဲ့တွေကိုထောက်ခံအားပေးတဲ့အနေနဲ့ဗုဒ္ဓဘူးနေမှာတွားရောက်ခဲ့ကြပါတယ်။နယ်စပ်လုံခြုံရေးဟာအမျိုးသားလုံခြုံရေးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ Texas ပြည်နယ် McAllen မြို့ကိုအသွားလမ်းခုလက်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံမှာအခြေစိုက်နေထိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့တောင်အမေရိကတိုက်ဖက်ကနေလာနေကြတဲ့ရွှေပြောင်းအခြေချနေထိုင်လို့သူထောင်ပေါင်းများစွာကိုဟန့်တားနိုင်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတပ်ဖွဲ့တွေကိုမက္ကဆီကိုနယ်စပ်တစ်လျှောက်မှာချထားခဲ့တာဖြစ်ပြီးဒီလူတွေဟာအမျိုးသားအရေးပေါ်ကိစ္စဖြစ်တယ်လို့ပြောပါတယ်။လက်ရှိချထားတဲ့တပ်သားအရေးတွေဟာ 9,600 ကျော်ရှိနေပါတယ်။ဒီထဲမှာအရန်တပ်ဖွဲ့ဝင်က 2,100 ကျော်ပါဝင်နေတာပါ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9639ไทโรมีเตอร์48 kHz 6153ญาเนดุติยานายเวมาไลท์เลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီတိပြန်လည်ထုတ်လွှင့်ချက်ကိုတော့ไทโรมีเตอร์20 25 32တို့ကနေဖမ်းယူနိုင်နိုင
်ပါတယ်။ပရှိဒမ်နီရာသတင်းတွေဆက်လက်ပြောပြနေပါတယ်။ Amnesty International ခေါ်နိုင်ငံတကာလူခွင့်ရေးကာကွယ်မှုအဖွဲ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့လူညာမူစင်ပြန်ပို့ရေးအစီအစဉ်ကိုရပ်ဆိုင်းထားဖို့တောင်းဆိုလိုက်ပါတယ်။သူတို့ဟာဥပဒေမဲ့သက်ဖြတ်ခြင်းခံရမှုမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေခံရနိုင်ွယ်ရှိတယ်လို့ကုလသမဂ္ဂကပြောထားတာပါ။လူညာတွေကိုနိုဝင်ဘာ15ရက်မှာအစောတလင်းပြန်ပို့မဲ့ကိစ္စဟာမစင်မချင်းလုပ်ရဖြစ်ပြီးသူတို့ကိုအသက်အန္တရာယ်ကျောက်စေတယ်လို့ Amnesty ဖော်ရဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကဒီလူညာတွေကိုစတင်ပြန်ပို့ဖို့အဆင်သင့်ဖြစ်ပြီးပြန်ကျင်တဲ့ဆန္ဒရှိသူတွေကိုပြန်ပို့မယ်လို့ပြောထားပြီးတော့မြန်မာဘက်ကလည်းလက်ခံဖို့အဆင်သင့်ပဲလို့ဆိုနေတာပါဒါပေမဲ့ကုလသမဂ္ဂလူခွင့်ကော်မရှင်အကြီးအကဲကပြန်ပို့ခံရမယ့်သူတွေအတွက်စိုးရိမ်ကင်းဖြစ်နေပါတဲ့ဘူရူနဲ့အစောပိုင်းကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်းစ်ကစင်ကာပူမှာအာဆီယံဆွေးနွေးပွဲလုပ်တော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ပြီးဒီကိစ္စနဲ့ပတ်သက်လို့ပြုံပြင်းလင်းလင်းပြစ်တင်ဝေဖန်ခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့အခြေအနေကိုသူတို့အဆူရဟာသူများရဲ့ပူစီတယ်လို့ပြန်ပြောခဲ့ပါတယ်
နယူးယောက်မှာကျင်းပနေတဲ့83ချိန်မြောက်ကုလသမဂ္ဂထရီနီလာကံမှာတတိယကော်မတီကအင်္ဂါနေ့မှာပဲမူကျန်း7ခုကိုအတည်ပြုခဲ့ရမှာမြန်မာဆိုင်အဆုပ်ပြုချက်တွေပါဝင်တဲ့လူခွင့်ကောင်စီရဲ့အစဉ်ခံစားနဲ့ပတ်သက်တဲ့အဆုပ်ပြုချက်မူကျန်းအမှတ်56ကိုလည်းအတည်ပြုခဲ့ပါတယ်။လူခွင့်ကောင်စီကနေတင်သွင်းတဲ့အစဉ်ခံစားဆိုင်ရာဒီအဆုပ်ပြုချက်မူကျန်းအတွက်ထောက်ခံမဲ့113မဲ၊ကန့်ကွက်မဲ3မဲ၊ကြားနယ်မဲ65မဲနဲ့အတည်ပြုပေးခဲ့တာပါ။ကန့်ကွက်တဲ့နိုင်ငံတွေကတော့ Belarus, Israel နဲ့မြန်မာနိုင်ငံတို့ဖြစ်ပါတယ်။မဲမပေးဘဲနဲ့ကြားနေခဲ့တဲ့ American ပြည်ထောင်စုကဒီအစဉ်ခံစားဟာမလို့အဖက်နဲ့ပြုစုထားတာဖြစ်တယ်လို့အရင်အတည်ပြုခဲ့ပြီးဖြစ်တဲ့လူခွင့်ကောင်စီရဲ့အစဉ်ခံစားတွေဟာလည်းတစ်ဖက်သက်ဆန်လွန်းတယ်လို့ဝေဖန်လက်ခဲ့ပါတယ်။ဒီအဆိုပြုချက်မူကြမ်းကို American သားမက Britain ပြင်သစ် Canada, Russia နဲ့ Japan နိုင်ငံတွေကလည်းမဲမပေးဘဲကြားနေခဲ့ကြပါတယ်။မြန်မာကိုယ်စားလှယ်တန်မှုကြီးဦးရဲမင်းသိန်းကတော့လူခွင့်ကောင်စီဟာတချို့နိုင်ငံတွေရဲ့ဩစာလွှမ်းမိုးမှုကိုကြီးကြီးမားမားခံနေရတယ်လို့ဒီအစဉ်ခံစားထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်300စလုံးမှာနိုင်ငံရေးရည်ရွယ်ချက်တွေပါတဲ့အထောက်အထားတွေ့ရတယ်လို့တင်ပြပါတယ်။ဒါပြင်အခုတည်ပြုခဲ့တဲ့အဆိုပြုချက်တွေမှာဗက်လိုက်မှုတွေရှိနေတဲ့အတွက်ကန့်ကွက်ကြောင်းပြောကြတာပါ။အခုလိုလူခွင့်ကောင်စီရဲ့အဆိုပြုချက်မူကြမ်းတွေနဲ့ပတ်သက်ပြီးကြက်တပရီနေမှာကုလသမဂ္ဂတက်တရာကော်မတီမှဆက်လက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။
ဥရောပသမဂ္ဂထဲကဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုဗြိတိန်အစိုးရအဖွဲ့ကသဘောတူလိုက်ပါပြီ။ဒါပေမဲ့ဗြိတိန်လူထုထဲမှာတော့ဒီသဘောတူညီချက်ကိုကျေနပ်သူစိတ်နှဲပါနေပါတယ်။ဗုဒ္ဓနေက9နှစ်ကြာအသေးစိတ်ဆွေးနွေးခဲ့ပြီးနောက်ဝန်ကြီးချုပ်ထရီဇာမေရဲ့အစိုးရအဖွဲ့ဝင်အများစုသဘောတူလိုက်ကြတာပါ။အဲ့ဒီနောက်ဝန်ကြီးချုပ်ကသူ့အင်ရှေ့ထွက်ပြီးပြောကြားတဲ့အခါမှာဒီနှုတ်ထွက်ရေးသဘောတူညီမှုကနှိမ့်နှိုင်းလို့ရနိုင်တဲ့အထက်မှာအကောင်းဆုံးရလာဖြစ်တယ်လို့ဆိုခဲ့ပါတယ်။လူထုဆန္ဒခံယူဝဲအဆုံးဖြတ်ကိုပေါ်ဆောင်နိုင်တဲ့ဒီသဘောတူညီချက်ဟာနိုင်ငံရဲ့အကျိုးစီးပွားကိုအပြည့်အဝကာကွယ်နိုင်မယ်လို့လည်းသူကပြောကြားသွားပါတယ်။သူရဲ့ဝန်ကြီးအဖွဲ့ဆုံးဖြတ်ကိုကြာသပတေးနေ့ကျရင်ပါလီမန်မှာတင်ပြမှာဖြစ်ပြီးဒီမူကြမ်းကိုဗြိတိန်ပါလီမန်နဲ့တကွဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံတို့ကလည်းအတည်ပြုဖို့လိုအပ်ပါတယ်ခင်ဗျာ။
American ချေဆိုင်ဝမ်မှာလူသုံးကုန်ပစ္စည်းတွေလောင်းရောင်းချတဲ့ကုမ္ပဏီကြီးအိန္ဒိယနိုင်ငံနဲ့ဝင်ရောက်နိုင်ရေးအတွက် ဥဆောင်လုပ်ကင်ခဲ့တဲ့အိန္ဒိယနိုင်ငံရဲ့ e-commerce online community Flipkart group ရဲ့အကြီးအကဲဖြစ်သူဟာကုမ္ပဏီတွင်းမှာလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်တာခံခဲ့ရပြီးနောက်မှာရာထူးကနေနှုတ်ထွက်သွားကြောင်း Walmart ကုမ္ပဏီကအင်္ဂါနေ့မှာပြောပါတယ်သူ့ဘောမှာဘယ်လိုဆွဆွဲချက်တွေထွက်ပေါ်ခဲ့တယ်ဆိုတဲ့အသေးစိတ်အချက်လက်ကိုတော့ထုတ်မပြောပါဘူးအသက်38နှစ်အရွယ်ဘင်းလီဘန်ဆယ်ဆုံးရှုံးကလိုက်ရခြင်းဟာအိန္ဒိယနိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ကြီးထဲမှာ Amazon Online Company ကြီးနဲ့ရှင်ပြိုင်နှမှုအတွက်ကြိုးပမ်းနေတဲ့ Walmart ကုမ္ပဏီအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းက Flipkart Group ရဲ့ American Dollar 16 Billion နဲ့ညီမျှတဲ့အစုရှယ်ယာ 89 ရာခိုင်နှုန်းကို Walmart ကနေဝယ်ယူခဲ့တာဖြစ်ပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့ဆိုင်တဲ့ကုမ္ပဏီတွင်းစုံစမ်းစစ်ဆေးမှုတွေကို Walmart ကဇူလိုင်လမှာစတင်ပြုလုပ်ခဲ့တယ်လို့သတင်းမီဒီယာတွေမှာကြေညာကြပါတယ်။
Direct from Washington, the voice of America, VOA. ကျွန်တော်ပြင်းနေမယ်ခင်ဒေတာရောင်းနိုင်ငံတကာသတင်းတွေကိုဥကျော်ဇန်သာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်အခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းဆက်သွယ်မေးမြန်းချက်တွေနဲ့စတင်နေပါတယ်ဘူရူနီကစင်ကာပူနိုင်ငံမှာအမေရိကန်ဒုသမ္မတမိုက်ဖန့်စ်နဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တည်တံ့တွေ့ဆုံမှုအပေါ်မှာဝေဖန်ချက်အမျိုးမျိုးရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တို့ဆွမ်းကတော့နှစ်နိုင်ငံချစ်ကြည်ရေးအတွက်ပြည်ပြည်လည်လည်ဆွေးနွေးညှိနှိုင်းအဖြေရှာမှုဖြစ်တယ်လို့ VOA ကိုပြောကြပါတယ်ဒီကြောင့်မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
အာဆီယံခေါင်းဆောင်တွေနဲ့မိတ်ဖက်နိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးပွဲပြုလုပ်နေတဲ့စင်ကာပူနိုင်ငံမှာနိုဝင်ဘာလ14ရက်နေ့ကအမေရိကန်ဒုသမ္မတမိုက်ဖန့်စ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့တည်တံ့တွေ့ဆုံခဲ့ရမှာဒီဆွေးနွေးပွဲဖြစ်ဖို့ဒေါင်ဆန်းစုကြည်ဘက်ကစတင်ကမ်းလှမ်းခဲ့တဲ့အတွက်ကျေးဇူးတင်ပါကြောင်းဒုသမ္မတမိုက်ဖန့်စ်ကအခုလိုဆွေးနွေးပွဲအစမှာပြောသွားပါတယ
်Well, thank you, Madam State Counselor. Thank you for reaching out for this meeting. I'm grateful to have the opportunity to meet with you to speak about
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုကျေးဇူးတင်ပါတယ်အခုလိုတွေ့ဆုံဖို့ကမ်းလှမ်းတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရေးပါလာတဲ့မြန်မာနဲ့အမေရိကန်မိတ်ဖက်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့တွေ့ဆုံပြောကြားခွင့်ရတာတကယ့်ကိုကောင်းမွန်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းသာယာဝပြောပြီးအောင်မြင်တဲ့လူမှုအဖွဲ့အစည်းရှိလာဖို့နဲ့သတင်းလွတ်လပ်ခွင့်ရှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့လိုလားပါတယ်မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုမှာတိုးတက်မှုတွေကိုကြားရဖို့မျှော်လင့်ထားပါတယ်ဒေါ်ဆန်းစုကြည်ရဲ့ဦးဆောင်မှုနဲ့နိုင်ငံကိုကိုးစားပြုပြီးကျိုးပန်းအားထုတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုပံ့ပိုးကူညီပေးရမလဲဆိုတာလည်းသိကျင်ပါတယ်
။ဒီမတိုင်ခင်မှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့တခါမှမတွေ့ရသေးတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အနေနဲ့နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအတွက်သမ္မတထရမ့်ဒါမှမဟုတ်အစိုးရဘက်ကအစင်းမြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စိတ်အားထက်သန်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကAmerican Fox သတင်းဌာနကိုပြောကြားခဲ့ပါတယ်။အခုလိုစင်ကာပူနိုင်ငံမှာဒုသမ္မတ Mike Pence နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့တွေ့ဆုံမှုဟာနှစ်နိုင်ငံဆက်ဆံရေးပြည်လည်မှုအထောက်အကူပြုဖို့အပြန်အလှန်ဆွေးနွေးတာဖြစ်တယ်လို့တမ်မတ်ကြီးဟောက်တူဆွမ်းကပြောပါတယ်
။ဒီနိုင်ငံမှာတော့ဗျာဟိုတောင်တစ်ယောက်ကဟိုသူ့ concern ကို concern တော့ပြောကြတာပေါ့နော်။ပြောကြတဲ့အခါကျတော့ကိုယ်လည်းပဲကိုပြောတဲ့အဲ့လားကိုယ့်ဘက်ကဟိုအခြေအနေကိုရှိတယ်လို့သူ့ဘက်ကသူ့အခြေအနေလည်းသူရှိတာပဲလေ။ဒါတော့နှစ်ဖက်နားထောင်အောင်မပေါ့။ပြဿနာဆိုတော့မရှိတဲ့နိုင်ငံမရှိပါဘူးဒီလိုပဲတရားနဲ့တရားဟာဆွေးနွေးကြီးနိုင်ပြီးတော့ဖြေရှာရတာပဲအဓိကတော့ဒီချိန်မှာကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဟာဟိုပြည်ပြည်လည်လည်ဆွေးနွေးကြီးနိုင်ပြီးတော့ပြောဆိုကြဖို့ဒါအဓိကပါပဲတခါလေကြတော့လူမြညာတို့ဘာတို့ကပေါ့ဗျာဟို out of the context ပေါ့နော်ဟိုကလုတ်ပြီးတော့ပြဿနာကိုပို့ဆောင်လုပ်တဲ့အမျိုးလေးပဲရှိတတ်တာတော့ဒါတော့သတိတော့ထားမှာပေါ့အဲ့ဒါလေးတော့ရှိပါတယ်သို့တော့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့တရားတော့ဟိုဒီစီစီနဲ့ဖက်ဟာကိုသူစိတ်ပူတဲ့ဟာသူပြောတယ်လို့ကိုလည်းပဲကိုယ့်ဘက်ကကိုချင်းနေပြန်ပြီးရှင်းပြတဲ့အနေထားပါပဲဟုတ်ကဲ့
ဒေါ်ဆန်းစုကြည်ကိုပေးရချင်းမြင့်ထားတဲ့အမြင့်ဆုံးလူခွင့်ယေစုဖြစ်တဲ့နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုံတူးဆောင်တန်တမန်စုကိုပြီးခဲ့တဲ့ရက်ပိုင်းကပြန်ပြီးရုပ်သိမ်းခဲ့တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Consmi ကတော့ခေါင်းဆောင်နှစ်ဦးပြောဆိုချက်တွေကိုအခုလိုသုံးသပ်ပါတယ
် Well, I think it was a very positive sign that Vice President Pence highlighted
this to Mike Pence အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးအလေးပေးပြောသွားတဲ့အချက်တွေဟာတိတ်ကိုအပြူသဘောဆောင်ပါတယ်တာဝန်ခံမှုအပိုင်းကိုအသာပေးပြောဆိုသွားတာဒုက္ခသည်တွေနေရပြန်ပို့ရေးစိုးရိမ်မကင်းဖြစ်မှုနဲ့အချင်းတော်ထဲမှာဖမ်းဆီးခံရတဲ့ Rider သတင်းတော်နှစ်ဦးကိစ္စတွေကိုဒုသမရအနေနဲ့အဓိကထားပြောသွားတာဟာအပြူသဘောဆောင်တယ်လို့ကျွန်တော်မြင်ပါတယ်
ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုခဲ့တဲ့အချက်တွေဟာစိုးရိမ်ပွေရကောင်းတယ်လို့ Francisco Bansconi ကပြောပါတယ်
And I think it was extremely concerning how Aung San Suu Kyi completely dismissed his concerns and said, you know, something to the effect of, we know our country better than you do.
ဒုသမရရဲ့စိုးရိမ်မှုတွေကိုဒေါန်ဆန်းစုကြည်ဘက်ကလုံးဝပယ်ချခဲ့ပြီးကိုယ်နိုင်ငံရဲ့ပြဿနာကိုအခြားနိုင်ငံတွေထက်ပိုပြီးသိပါတယ်လို့တုံ့ပြန်ပြောသွားပုံမျိုးဟာတကယ့်ကိုစိုးရိမ်မှုဖြစ်ပေါ်စေပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုယ်တိုင်ခံခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တခါမှတွေးဆောင်တာမျိုးမရှိခဲ့သလို Corsets Bazaar ဒါမှမဟုတ်ရခိုင်ပြည်နယ်မြောက်ပိုင်းကိုသူကိုယ်တိုင်သွားပြီးဖိနှိပ်မှုတွေရင်ဆိုင်ခဲ့ရတဲ့လူအများအပြားဒါမှမဟုတ်လူမှုအဖွဲ့အစည်းတွေနဲ့တွေးဆောင်မေးမြန်းပြောဆိုဖို့မလုပ်ခဲ့ဘူးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လည်းသူ့နိုင်ငံမှာဘာတွေဖြစ်နေသလဲဆိုတာသူအသေးစားမသိဘူးဖြစ်နေပါတယ
်။မနေ့ကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေဟာစင်ကြေပေးလို့ရတဲ့လောက်ရတစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတ Mike Pence ကပြင်းပြင်းထန်ထန်ပြောသွားပါတယ
်။မင်းညင်နိုင်တင်ပြသွားတာပါခင်ဗျာ။အခုတခါနားဆင်ရမှာကနယူးယောက်မှာကျင်းပတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းတတိယကော်မတီကအင်္ဂါနေ့ကမဲခွဲအတည်ပြုခဲ့တဲ့အဆိုပြုချက်တွေမှာမြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေပါဝင်တဲ့လူအခွင့်အရေးကောင်စီရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးအဆိုပြုချက်မူကြမ်းအမှတ်56ကိုမြန်မာဘက်ကကန့်ကွက်ခဲ့ပါတယ်။ဘာကြောင့်ကန့်ကွက်ရပါလဲ။ဒေါက်ခင်မျိုးသက်ကပြောပြမှာပါ
။ကုလသမဂ္ဂအထွေထွေညီလာခံကြီးမှာတတိယကော်မတီကအင်္ဂါနေ့မှာအဆိုပြုချက်မူကြမ်း7ခုကိုအတည်ပြုပေးခဲ့တာဖြစ်ပြီးဒီအထဲမှာပြင်းထန်တဲ့ငြင်းခုန်မှုတွေကြားကပဲအတည်ပြုနိုင်ခဲ့တဲ့မူကြမ်းတွေကတော့တည်ရန်ပြစ်ဒဏ်ပယ်ဖျက်မှုဆိုင်ရာပြင်ဆင်တဲ့မူကြမ်းကျေးစားစစ်သားအသုံးပြုရေးဆိုင်ရာမူကြမ်းနဲ့လူခွင့်ရေးကောင်စီရဲ့အစီရင်ခံစာဆိုင်ရာမူကြမ်းတွေဖြစ်ပါတယ်။အင်္ဂါနေ့ကအတည်ပြုခဲ့တဲ့အဆိုပြုချက်မူကြမ်းတွေထဲကအမှတ်56ဖြစ်တဲ့လူခွင့်ရေးကောင်စီကနေတင်သွင်းတဲ့အစီရင်ခံစာဆိုင်ရာအဆိုပြုချက်မူကြမ်းအတွက်ထောက်ခံမဲ112မဲ၊ကန့်ကွက်မဲ3မဲ၊ကြားနေမဲ65မဲနဲ့အတည်ပြုပေးခဲ့တယ်လို့တတိယကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါ
။ The result of the vote is as follows. In favor 111. Against 3. Abstention 65.
မေပီအဖွဲ့ဝင်နိုင်ငံတွေရဲ့ဆန္ဒကိုထောက်ပြပြောကြရမှာဒီအဆိုပြုချက်မူကြမ်းနဲ့ပတ်သက်ပြီးမဲမပေးပဲကြားနေခဲ့တဲ့အမေရိကန်ပြည်ထောင်စုကဒီအစီရင်ခံစာဟာမလိုအပ်ဘဲပြုစုထားတာဖြစ်တယ်လို့အရင်အတည်ပြုခဲ့ပြီးဖြစ်တဲ့လူခွင့်ရေးကောင်စီရဲ့အစီရင်ခံစာတွေဟာလည်းတစ်ဖက်သက်ဆန်လွန့်တယ်လို့ဝေဖန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားမကဗြိတိန်ပြင်သစ်၊ကနေဒါ၊ရုရှားနဲ့ဂျပန်နိုင်ငံတွေကလည်းမဲမပေးဘဲကြားနေခဲ့ကြတာပါ။ဒီအဆိုပြုချက်မူကြမ်းအမှတ်56ကိုကန့်ကွက်မဲပေးတဲ့နိုင်ငံက3နိုင်ငံရှိပြီးဘဲလာရုစ်၊ Israel နဲ့မြန်မာတို့ဖြစ်ပါတယ်။ဒီအစည်းအဝေးကိုမြန်မာကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့တန်မူကြီးဦးရဲမင်းသိန်းကလူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ဩဇာလွှမ်းမိုးမှုကိုကြီးကြီးမားမားခံနေရတယ်လို့တင်ပြခဲ့ပါတယ်
။ The report of the Human Rights Council of 56 including the addendum and its recommendations submitted under the agenda item 69 contains
လူခွင့်ရေးကောင်စီရဲ့အစီရင်ခံစာအမှတ်56မှာအကြံပြုချက်တွေပါဝင်တဲ့ပူးတွဲဖော်ပြချက်အမှတ်69ပါပါဝင်နေတာဖြစ်ပြီးအဲ့ဒီမှာ2018ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအထူးအစည်းအဝေးအမှတ်29ကအဆိုပြုချက်2018ခုနှစ်မတ်လ23ရက်အထူးအစည်းအဝေးအမှတ်39အဆိုပြုချက်နဲ့2018ခုနှစ်စက်တင်ဘာလ29ရက်အထူးအစည်းအဝေးအမှတ်39အဆိုပြုချက်တွေပါဝင်နေပါတယ်မြန်မာနိုင်ငံဟာလူခွင့်ရေးကောင်စီရဲ့ UPR လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပုံမှန်သုံးသပ်တဲ့လုပ်ငန်းစဉ်ကိုမူအားဖြင့်အမြဲတစေထောက်ခံခဲ့ပါတယ်ဒါဟာလူခွင့်ရေးကိစ္စရပ်တွေအတွက်မှန်ကန်တဲ့လှုပ်ဆောင်မှုလို့ယူဆတာကြောင့်ဖြစ်ပါတယ်ဒါပေမဲ့လည်းလူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ကြီးမားတဲ့ဩဇာလွှမ်းမိုးမှုကိုခံနေရပြီးနိုင်ငံရေးအရအတုံးချခံနေရတာတွေ့ရပါတယ
်။ဒါအပြင်အခုအတည်ပြုပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေမှာဘက်လိုက်မှုတွေရှိနေတာကြောင့်အခုမဲခွဲတဲ့အဆိုပြုချက်မူကြမ်းကိုကန့်ကွက်တယ်လို့တန်မှုကြီးဦးရဲမင်းသိန်းကပြောပါတယ
်။ The three resolutions on Myanmar contained in the report were evidently motivated politically.
ဒီအစီရင်ခံစာထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာချမှတ်ထားတဲ့အဆိုပြုချက်300စလုံးမှာနိုင်ငံရေးရည်ရွယ်ချက်တွေပါနေတဲ့အထောက်အထားတွေတွေ့ရပါတယ်။ဒါအပြင်3ခုစလုံးအတွက်တရားမျှတမှုနဲ့အမိခိုကိုနဲ့လွတ်လပ်မှုလည်းမရှိပါဘူး။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမလေးစားတဲ့အပြင်ပြည်တွင်းရေးကိုပါဝင်ဆွတ်နေတဲ့သဘောတွေ့ရပါတယ်။ဒါတွေမကသေးပါဘူး။ဒီဆုံးဖြတ်ချက်တွေအတွက်တည်ပြုချက်တွေရယူရမှာလဲဆုံးဖြတ်ချက်တစ်ခုချင်းစီအတွက်အဖွဲ့ဝင်နိုင်ငံအားလုံးရဲ့တင်းကျပ်တင်းကျပ်ထဲထောက်ခံမှုကိုလည်းမရခဲ့ပါဘူးဒီ၃ခုစလုံးဟာ ပဲလိုက်တဲ့တစ်ဖက်သက်တင်ပြချက်တွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံကလည်းဒီ၃ခုစလုံးကိုကန့်ကွက်ခဲ့ပါတယ်။ဒါကြောင့်အခုတင်သွင်းခဲ့တဲ့မူကြမ်းအမှတ်56ကိုမြန်မာဘက်ကကန့်ကွက်ပါတယ
်။အခုလိုလူခွင့်ရေးကောင်စီရဲ့အဆိုပြုချက်မူကြမ်းတွေနဲ့ပတ်သက်ပြီးချက်တပရင်းနေမှာကုလသမဂ္ဂတတိယကော်မတီမှာဆက်လက်ဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်တူဆွမ်းကပြောပါတယ်။
နော်အဲ့ဒါတော့နှစ်ဖြန်ဆုံးဖြတ်မှာပဲနှစ်ဖြန်ဆုံးဖြတ်လို့ကျွန်တော်တို့တော့မဲခေါ်မှာပေါ့ဗျာကျွန်တော်တို့ကတော့ကို principle ပေါ်ရက်တည်တယ်ကိုနိုင်ငံအခြေအနေနော
်ပူးတွဲတင်သွင်းခဲ့တဲ့အဆိုပြုချက်၃ခုတည်းက September 29ရက်နေ့ကအတည်ပြုပေးခဲ့တဲ့မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပတမကတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပြီးမြန်မာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်ရေးအတွက်တင်သွင်းခဲ့တာပါကုလသမဂ္ဂအချက်လက်ရှာဖွေစုဆောင်ရေး FFM အဖွဲ့ရဲ့အစီရင်ခံစာပေါ်မှာအခြေခံပြီးကုလလူခွင့်ကောင်စီကနေအခုလိုဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့အဲ့ဒီချိန်ကဂျနီဗာဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်တင်ပြခဲ့တာပါ။သတို့ရှင်များခင်ဗျာနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်မှုတွေရှိနေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲကရူဟင်ဂျာတွေကိုနိုဝင်ဘာ15ဒီကနေ့မှာပဲပထမဆုံးအသုံးအဖြစ်နဲ့မြန်မာနိုင်ငံဘက်ပြန်ပို့တော့မှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကိုပြန်ရမယ့်စီးရင်တဲ့ပါနေတဲ့ဒုက္ခသည်တချို့ကတော့မြန်မာအစိုးရကဆောင်ရွက်မှုတွေပေါ်အားရကျဉ်းနှံမှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးအဲ့ဒီဒုက္ခသည်စခန်းတွေကနေထွက်သွားပြီးတော့ပုန်းရှောင်နေကြပါတယ်ဒီအကြောင်းကိုပြောပြမှာပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအပြန်အလှန်ဆွေးနွေးစီးရင်ပြုစုခဲ့ကြပြီးနောက်နိုဝင်ဘာ15ဒီကနေ့မှာရင်းညာဒုက္ခသည်တချို့ကိုပထမဆုံးအထုပ်ဖြစ်မြန်မာနိုင်ငံဘက်ပြန်ပို့မှာဖြစ်ပါတယ်ပထမဆုံးအထုပ်ရင်းညာမိသားစု485စုကိုပြန်ပို့တာဖြစ်ပြီးလူဦးရေ2200ကျော်ပါဝင်ပါတယ်မြန်မာအစိုးရကတော့ဒီနေ့ကိုလူ150နှုန်းနဲ့လက်ခံသွားမယ်လို့ပြောထားပါတယ်ဒီသတင်းပတ်ကုန်တုန်းကအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကောဆက်ပဇာမှာရှိတဲ့ရိုညာဒုက္ခသည်စခန်းတွေစီတွားရောက်ပြီးဒုက္ခသည်တွေနဲ့ရောစခန်းတောင်ဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။လက်တလောသူမြင်တွေ့ခဲ့ရတဲ့မြေပြင်အခြေအနေတွေကိုကြည့်ရင်ရိုညာဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Richard Albright ကပြောပါတယ
်။ Right now the conditions on the ground in the areas of potential return
ဒုက္ခသည်တွေလက်ရှိကြုံနေရတဲ့အနေအထားအရဆိုရင်သူတို့နေရာရင်းကိုပြန်နိုင်လောက်တဲ့ပြည်စုံလုံးလောက်တဲ့အခြေအနေမျိုးမရှိသေးသလိုလူအများအများကိုလည်းပုံမှန်ပြန်ပို့နိုင်မယ့်အနေအထားမျိုးမဟုတ်သေးပါဘူ
းမြန်မာနိုင်ငံနဲ့ပြန်လာကြမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေရှိနေပြီးလူသားချင်းစာနာတဲ့အကူအညီပေးလို့သူတွေကအကူအညီလိုအပ်တဲ့အတိုင်းဝိုင်းတွေစီတွားရောက်ခွင့်ရဖို့နဲ့ပွင့်လင်းမြင်သာမှုရှိအောင်ပို့ပြီးလှုပ်ဆောင်ဖို့နဲ့ရင်းညာရီနိုင်ငံသားဖြစ်ခွင့်ရရည်လုပ်ငန်းစဉ်တွေမှာထိရောက်အောင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့လက်တော်နိုင်ငံသားကြီးဝန်ကြီး Richard Albright ကပြောပါတယ်။ AI ခေါ်အပြည်ပြည်ဆိုင်ရာလူငင်းကျန်းသာခွင့်အဖွဲ့ကြီးကလည်းရင်းညာရီကိုနေရက်ပြန်ပို့ဖို့အစီအစဉ်ပေါ်စိုးရိမ်မိကြောင်း AI အဖွဲ့ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Bangosmi ကပြောပါတယ
်။ Strong concerns with the current plans underway
ရင်းညာရီပြန်ပို့မယ့်လက်ရှိအစီအစဉ်ပေါ်ကျွန်တော်တို့AI အနေနဲ့အရန်ကိုစိုးရိမ်နေပါတယ်။ရင်းညာတွေကိုထားနေပြန်ပို့မယ်ဆိုရင်ဘေကင်းလုံခြုံဖို့နဲ့ဂုံတိခါရှိစွာပြန်ခွင့်ရဖို့လိုအပ်သလိုသူတို့သဘောဆန္ဒနဲ့အညီဖြစ်ဖို့လည်းလိုပါတယ်။လက်တွေ့မှာတော့အဲ့ဒီခြေအနေတွေပြည့်စုံမှုမရှိသေးပါဘူး
။ရင်းညာတွေကိုမြန်မာပြည်ပြန်ပို့မယ်လုပ်ငန်းစဉ်မှာမြန်မာအစိုးရကအစီအစဉ်ဆောင်ရွက်မှုတွေပေါ်အားရကျေနပ်မှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကနေထွက်ပြေးတင်းရှောင်နေသူကတော့ဦးကာလီမူလာဖြစ်ပါတယ
်။ဇာတင်နာဆိုင်ကလောက်လေလေအဲ့ဒါခဏခဏအားရိုင်းနေ
ကျွန်တော်တို့နိုင်ငံသားဖြစ်ခွင့်မရှိသေးတာရဲ့ကျွန်တော်တို့ပိုင်ဆိုင်တဲ့မြေယာတွေပြန်မပေးသေးတာရဲ့နောက်ပြီးကျွန်တော်တို့ကိုယာယီစခန်းထဲမှာပဲထားမှာရဲ့ဒီအချက်တွေကြောင့်ကျွန်တော်တို့နေရက်ကိုပြန်ကြည့်စိတ်မရှိပါဘူးအစိုးရကမြန်မာပြည်ပြန်ပို့မဲ့သူတွေစီရင်တယ်ကျွန်တော်နာမည်ကိုထည့်ထားတော့ပြန်ရမှာကြောက်လို့ဂျန်တာလီမှာရှိတဲ့ဒုက္ခသည်စခန်းကနေကျွန်တော်ထွက်လာခဲ့ပြီးအခုဘာလူခါလီဒေသထဲမှာလာပုန်းနေတာပါ
ဘလူခါလီဒုက္ခသည်စခန်းထဲမှာနေတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးရှာခီနာကလည်းသူ့ရဲ့စိုးရိမ်မှုကိုပြောပြပါဗျ
။အရဟောကာရဒီရာကူရှိကူချင်းနော်ဒိုင်ဘနေ။ဟွန်ဇတ်ဂူယာရ
Tomorrow to Queen Yiri Yamasu, Jamaru Pyopyoji Yamaba, a Kuku be Tapia Naimari, Truga Jamaruku, Yanni Sakeraba, Belusa Galone, Pian Shim Pia, Mandam, Tirobao, Dilo Kanzaja Mushige Bigama, Yellow Web Pian Jon Laya, Omesu, Jamaru Balu Piano Male, Dimabe Saita Vite Lai Dagama Gaume, Jamaruku Piamapovane, Discamabe, Tebiazi.
ဒုက္ခသည်စခန်းလေးကရိုဟင်ဂျာတွေကိုပြန်လည်စီစစ်ပြီးလက်ခံသွားရေးအစီအစဉ်တွေမြန်မာအစိုးရကစတင်လှုပ်ဆောင်နေပြီဆိုတဲ့အချိန်ကစလို့သူတို့ကိုနိုင်ငံသားမှတ်ပုံတင်ပေးဖို့နဲ့မြန်မာနိုင်ငံတွင်လူလတ်စွာသွားလာခွင့်ပေးဖို့ MVC ကဒီနေ့ကဂျနီဘာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားသလိုအချိန်နေတွေလုံုံစိတ်ချမှုမရှိသေးပဲပြန်ဖို့မဲ့အစီအစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမေရှယ်ဘတ်ချလတ်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဂျာတာပရီဒီကနေ့မှာရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ဖို့မဲ့အစီအစဉ်အတွက်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုကော့ဆက်ဘဇား ဗီယိုအမေရိကန်တန်ကဂျန်တာဘရီနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်တင်ဆက်ပေးနေပါတယ်အခုတော့ထိုင်းနိုင်ငံဘက်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်ထိုင်းမြန်မာနယ်စပ်ရနောင်းဖြံကိုဝင်ရောက်လာတဲ့ကာလာတန်ဘိုးဘန်းငွေတန်းတစ်ထောင်လောက်တန်ဘိုးရှိတဲ့စိတ်ကြွဆေးပြား၅တန်းနဲ့အတူမူရဲဂိုင်းဝင်တွေကိုဖမ်းမိခဲ့ကြောင်းနိုဝင်ဘာ14ရက်နေ့မှာထိုင်းအာဏာပိုင်တွေကကြေညာခဲ့ပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။နိုဝင်ဘာလ13ရက်နေ့ညကထိုင်းမြန်မာနယ်စပ်ရနောင်းမြို့ဘန်နောကျေးရွာအနီးကရဲစစ်စေးရေးဂိတ်မှာအီဇူဇူပစ်ကက်ကားတစ်စီးမှတင်လာတဲ့ကိုသုံးလုံးတစ်စိတ်ပါစိတ်ကြွစီတသန်းနှစ်သိန်းကျော်နဲ့အတူမူရစေဝါတည်ဆောင်လာသူနှစ်ဦးကိုစတင်ဖမ်းဆီးခဲ့ရကနေဒေသခံအာဏာပိုင်တွေကရနောင်းခရိုင်အတွင်းမှာပိတ်ဆို့ဖမ်းဆီးမှုတွေဆက်တိုက်လုပ်ခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ရေခဲပုံးတွေထဲမှာထည့်ထားတဲ့စိတ်ကြွဆေးပြားတပ်တန်းကိုပါနန့်ကျေးရွာရဲ့လမ်းမကြီးနှပေးမှာလာယူတဲ့အမျိုးသမီး၃ဦးကိုလည်းထပ်မံဖမ်းဆီးလိုက်ပါတယ်။မူရစေဝါတဲဆောင်သူတွေကိုစစ်ဆေးခြင်းအရစိတ်ကြွဆေးတွေဟာထိုင်းမြန်မာနယ်စပ်ကော့တောင်းဘက်ကနေဆက်လီနဲ့တယ်လာပြီးကရာဘူရီလှေစိတ်မှာကားတွေကနေတဆင့်ထိုင်းနိုင်ငံအတွင်းကိုတဲဆောင်လာကြတာဖြစ်တယ်လို့ဆိုပါတယ်။ဒီနောက်မှာတော့မူရခိုင်းဝင်တွေရဲ့ဖော်ထုတ်ချက်အရထိုင်းနိုင်ငံတဲကိုနောက်ထပ်စိတ်ကြွဆေးပြားတဲဆောင်လာမဲ့ကားကိုကရာဘူရီလှေစိတ်အနီးမှာပဲစိတ်ကြွဆေးပြား3သန်းနီးပါးနဲ့အတူဖမ်းဆီးနိုင်ခဲ့ပါတယ်။အဲ့ဒီကားမှာပါလာတဲ့တရားခဏ်တဦးကတော့နေဆက်တော်ရင်းကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။အားလုံးပေါင်းရင်တော့စိတ်ကြွဆေးပြား5သန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒီစိတ်ကြွဆေးတွေဟာရွှေတတိကံဒေသကနေတဆင့်ရေလမ်းကြောင်းကနေဝင်ရောက်လာတာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒီစိတ်ကြွဆေးတွေဟာရနောင်းခရိုင်မှာ2018ခုနှစ်အတွင်းအများဆုံးဖမ်းမိခဲ့တဲ့အရေးအတွက်ဖြစ်ပါတယ်။ဘန်ကောက်မြို့ဝိရစေဝါတိုက်ဖြည့်ရေးဌာနမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုတိယရဲချုပ်ချက်လန်ကရက်ကအခုလိုပြောသွားပါတယ်
။ဖြစ်မှာတော့လေတော့တော့မှန်လားသူကဆက်မရဆိုပြီးပုံမှန်တော့ဖြစ
်ကျွန်တော်တို့နိုင်ငံတွေကိုမူရစေဝါတွေဝင်လာတယ်ဆိုရင်ပြည်တွင်းမှာဖြန့်လို့မရအောင်တခြားနိုင်ငံတွေကိုဖြန့်လို့မရအောင်ကျွန်တော်တို့ပိတ်ဆို့မယ်ဖမ်းဆီးမယ်ဂွင်းဆက်တွေကိုဖော်ထုတ်သွားမယ်ထိုင်းမြောက်ပိုင်းဒေသကနေဝင်ရောက်လာနေတဲ့မူရစ်စေးဝါးတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အကြောင်းကိုလည်းပြောသွားပါရစေ။ဒီရက်ပိုင်းအတွင်းမှာပဲဘန်ကောက်နဲ့ပတ်တရားမြို့တွေမှာမူရစ်စေးဝါးတွေဖြန့်ပေးနေတဲ့အဓိကခိုင်းဝင်၄ဦးနဲ့အတူတရားခဏရဲ့ပိုင်ဆိုင်မှုတံပိုးဘတ်ငွေ24သန်းကျော်ကိုလည်းသိမ်းဆီးခဲ့တဲ့အကြောင်းပြောဆိုသွားပါရစေ။မူရစ်စေးဝါးတွေကိုသုံးဆွဲအောင်စီယုံသွေးဆောင်ရောက်ချပေးနေတဲ့ PR Night Club ကအမျိုးသမီး10ဦးကိုလည်းဖမ်းရမ်းထုတ်ထားကြောင်းထိုင်းအနာပိုင်တွေကဆက်ပြောသွားပါရစေ။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်းပေါင်း293တန်းကျော်ရှိသွားပြီဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမာရဲ့ထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကကြာသပတေးနေ့မနက်အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းအပတ်စဉ်ကဏ္ဍတွေမှာတော့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျမငငယ်အားဆိုရင်လက်ရေးမလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်ဒါဟာကျမရဲ့အားနည်းချက်ပါဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရေး
ကကြာခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒီသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ချင်ပါတယ်စင်ကာပူမှာအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေအနေနဲ့ဗုဒ္ဓဦးနေတော်ကအဓိကအားဖြစ်တော့ကုန်သွယ်ရေးကိုအားပေးဆွေးနွေးခဲ့ပေမဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတော့အာရှလိုက်ပင်လယ်ပြင်မှာတရုတ်စိုးမိုးဖို့ကြိုးပမ်းမှုတွေကြားနိုင်ငံတကာသွာလာခွင့်ရရှိရေးကိုဦးစားပေးခဲ့သလိုမြောက်ကိုရီးယားနျူကလ িয়ার ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်ဒီအကြောင်းဒီ VOA အဲ့ဒီမှာသတင်းရောက်ရှိနေတဲ့ VOA သတင်းတော် Festi Weather Khusra ပေးပို့တဲ့သတင်းလွှာကိုဒေါ်လလတန်ပြောပြမှာပ
ါစင်ကာပူမှာကျင်းပနေတဲ့33ချိန်ပြောင်းအာဆီယံထိပ်သီးညီလာခံမှာအာဆီယံခေါင်းဆောင်တွေကအိန္ဒိယရုရှားနဲ့တရုတ်နိုင်ငံကြီးတွေရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံကြရမှာစီဝါရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတော့ဒေတာတွင်နိုင်ငံရေးအခင်းအကျင်းတွေနဲ့ပတ်သက်လို့နိုင်ငံခြားဆွေးနွေးမှုတွေမှာဗုဒ္ဓဦးနေ့ကအဓိကထားပြောဆိုခဲ့တာတွေ့ရပါတယ်။မြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မြစ်တာရက်ခံခြင်းနဲ့ဗုဒ္ဓဦးနေ့ကနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ရမှာဒုတိယသမ္မတပင်စ်ကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့အရေးနဲ့ပတ်သက်လို့နယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့မြန်မာစစ်တပ်ပေါ်ရေးယူရမှာရရှိခဲ့တဲ့တိုးတက်မှုနဲ့ပတ်သက်လို့မေးမြန်းခဲ့ပါတယ
်။ I'm anxious to hear about the progress that you're making holding those accountable who are responsible for the violence that displaced so many hundreds of thousands.
လူတွေတိတ်နဲ့ချီပြီးအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အကြမ်းဖက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်မှုတိုးတက်မှုဘလောက်ရှိနေပြီလဲဆိုတာကိုကျွန်တော်သိကိုသိလိုပါတယ်။လူအသက်တွေတည်ဆုံးမှုတွေအပါအဝင်လူတွေကိုဘေးဒုက္ခရောက်စေပြီးလူရာပေါင်းများစွာလဲအိုးအိမ်မဲ့ဖြစ်ခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေသူတို့သဘောအလျောက်ဌာနေပြန်နိုင်ရေးနဲ့ပတ်သက်ပြီးလဲကုညီလှုပ်ဆောင်ပေးမှုကိုသိလိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုနဲ့မကြသေးမီကဖွဲ့စည်းခဲ့တဲ့ကော်မရှင်နဲ့ပတ်သက်လို့လဲအမေရိကန်အစိုးရရောအမေရိကန်လူထုကပါတိတ်ကိုစိတ်ဝင်စားနေပါတယ်။ရလဒ်တွေဘလို့ရှိသလဲဆိုတာကျွန်တော်တို့တိတ်ကိုသိကြပါတယ
်။ဒါအပြင်အချင်းချနေတဲ့ရိုက်တာသတင်းတောင်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလူငင်းချမ်းသာခွင့်ပေးဖို့လေမိုက်ပင်စ်ကတိုက်တွန်းခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကတော့တစ်ဖက်နဲ့တစ်ဖက်ပိုနားလေသဘောပေါက်နိုင်ဖို့အမြင်ချင်းဖလှယ်တဲ့အကြောင်းနဲ့တွေ့ဆုံခြင်းအဖြစ်ဖြစ်ပျက်တဲ့အခြေအနေတွေကိုရှင်းပြခွင့်ပိုရနိုင်တယ်လို့သာဖြေကြားခဲ့ပါတယ်။ဗုဒ္ဓဦးနေစောစောပိုင်းကတော့မိုက်ပင်စ်ဟာအိန္ဒိယဝန်ကြီးချုပ်နာရင်ဒါမိုဒီနဲ့တွေ့ဆုံခဲ့ရမှာမကြာမီကအာရှမှာအမေရိကန်ကဥဆောင်တဲ့ရေတပ်စီးရေးလေ့ကျင့်မှုပြုလုပ်ခဲ့တာဟာဒေတာတွင်ပြည်နယ်ပြင်အလုံးသွာလာခွင့်ရရှိတဲ့နယ်ဆိုတာကိုအမေရိကန်ကတန်တိထံခိုင်မာတာကိုပြတ်တရရောက်တယ်လို့ပြောခဲ့ပါတယ်။အိန္ဒိယကောအမေရိကန်ကပါတောင်တရုတ်ပင်လယ်မှာတရုတ်ကလူလုံကျွန်းတွေဆောက်လုပ်ပြီးစစ်ကမ်းတွေချတာကိုမလုပ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။အင်္ဂါနေ့ကတရုတ်ဝန်ကြီးချုပ်လီချန်းကတော့တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့တရုတ်နဲ့အာဆီယံအတူတကွာလက်တွဲဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်တို့နဲ့အတူတရုတ်ကအငင်းပွားမှုဖြစ်နေတာဖြစ်ပါတယ်။ဒီမှာမှုရှော့ချနိုင်ရေးအတွက် code of conduct ဆိုတဲ့စီမင်းလိုက်နာမဲ့သဘောတူညီချက်ရရှိဖို့ကိုလေကြိုးပမ်းနေစေဖြစ်ပါတယ်။မိုဒီနဲ့တွေ့ဆုံရမှာဒုတိယသမ္မတမိုက်ပင်စ်ကမြောက်ကိုရီးယားပေါ်အမေရိကန်ရဲ့ဖိအားပေးမှုကို India ga thauk khan ne twe jesu tin chang pyo ke ba de da pyin indo pacific ma long chung yi a phi bu ne chan phe mu tai phe ye twe pu paung hni nai saung ye phu ko le swin nwe ke ja ba de indonesia tamra jogo widodo ne twe su ya ma do mike pence ga sulawesi chwa ma mingalin ne tsunami dan khan ja ya du twe de win ne chang pyo cha ke pi long chung yi ne kon twe yi kisa ya a pyin myaw korea nuclear myo man jet twe ko thain chou nai bu phi a pi ye ne Rohingya dukkha de dwi go lu za jin sanna mu a thauk ku pi ye do go swin nwe ke de lo ti ya ba de ASEAN kaung saung dwi ni ne America ni India a pyin ASEAN plus 3 phit de Taiwan Japan ne Taung Korea do ne de ti ja swin nwe mu dwi go di ka ni cha da pa ri ni set lut phu shi ba de ni kin bai ma ro thait thi ni la kan go a song tat phu shi bi dutiya tamara Mike Pence ni de ga ro Papua New Guinea ma chin pa me APEC thait thi ni la kan go tyaok phu khi set ma le phit par de shin
dollar la tan ni pya ga ra ba aku ro gaba media ri de ga myama bi a chang u jaw san da pyo pya ma ba
thuro go pyan ma twa khai ma ne so bi Rohingya pyan po ye kaisa go yee da tha de The Guardian tadin sa ye adida abaw go u swa tin pya lo ba de Rohingya dukkha de ri myama bi go pyan po pho ye ni la bi phit de twa Bangladesh sit da ne ye ta phwe win de Cox's Bazar dukkha de khan go yauk la ro ပြန်ပုတ်ခံရမယ့်စီးရင်မှာပါတဲ့မိသားစုတွေဟာပုံအောင်နေရတယ်လို့ဆိုပါတယ်။သူတို့တွေရဲ့ဆက်စပ်နှစ်ကွက်ခံရတဲ့မြန်မာပြည်ကိုပြန်ပုတ်မယ်ဆိုရင်သူတို့ဟာလူအစင်တန်းတဲ့နေရာမှာမဟုတ်ဘူး။ဒါအပြင်နောက်ထပ်အစုလိုက်အပြုံလိုက်ဆက်ဖြတ်မှုခံရအောင်လောက်ရရောက်နိုင်မယ်လို့ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ကဆိုထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ကတော့သူတို့စီကစခန်းတွေကိုနိုင်ငံတကာအသိုင်းအဝိုင်းဟာအချောင်ရတဲ့သဘောမျိုးနဲ့အသုံးချနေရတယ်လို့ယူဆနေပြီးဝန်ကြီးချုပ်ဆိတ်ခါစီနာအနေနဲ့လည်းဒီကိစ္စရဲ့ကြက်ဟာနောက်လာရွေးကောက်ပွဲမှာရိုက်ခတ်လာမှာကိုအထူးစိုးရိမ်နေရတယ်လို့ဆိုထားပါဗျ။ပြီးတော့တရုတ်ကလည်းပဲနိုင်ငံတကာဝေဖန်မှုကင်းချင်းစွာနဲ့မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ရှားတဲ့အတွက်ဒုက္ခတွေကိုအမြန်ပြန်ပို့ဖို့ဖိအားပေးနေပါတယ်တဲ့။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဟာဖိအားတွေကိုဆောင်ဖို့အတွက်ဇတိလောက်သဘောမျိုးနဲ့ဟိန္ဒူဘာသာဝင်တချို့နဲ့ရိုဟင်ဂျာယာဂနန်းလောက်ကိုပဲပြန်ပို့မှာဖြစ်တယ်လို့တချို့ကယူဆနေကြပါတယ်။ဒီလိုပြန်ပုတ်ခံရမယ့်ဒုက္ခတွေအနည်းအကျဉ်းအတွက်လည်းပဲအန္တရာယ်မကင်းနိုင်ဘူးလို့ဆိုထားပါဗျာ။ဒီလိုတွေပြန်ပုတ်မဲ့ကိစ္စဟာလုံခြုံမှုစီမသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာစီစီဖြစ်မှပြန်ပုတ်ရမှာဖြစ်ပါတယ်။အခုအချိန်မှာတော့ဒီဟာတွေတခုမှမရှိသေးဘူးလို့ပြောထားပါဗျာ။ဒီလိုအခြေအနေမျိုးတွေရှိလာတဲ့အထိဘင်္ဂလားဒေ့ရှ်ကသူတို့ကိုအတင်းအဓမ္မပြန်မပို့သင့်ဘူးလို့ရေးသားထားပါတယ်ခင်ဗျာ။ဆက်လက်ပြီးအမေရိကန်စစ်တပ်ကဗဟိုအမေရိကဒုက္ခတွေကိုတွန်းထုတ်ဖို့လုပ်နေချိန်မှာMike Pence ဟာမြန်မာဝရော့သွားပြီးဆရာလုပ်နေလေတယ်ဆိုတဲ့ကောင်းစဉ်နဲ့ Ben Crowell ရေးသားတဲ့ဆောင်းပါးကိုတော့ morningstaronline.co.uk မှာဖတ်ရပါတယ်။ American ဒုတိယသမ္မတ Mike Pence ကရိုဟင်ဂျာမွတ်စလင်တွေနှိပ်ကွပ်ခံရတဲ့အတွက်အထူးစိတ်ရင်မိတယ်ဆိုပြီးစင်ကာပူကအာဆီယံစီးပွဲမှာဒေါန်ဆန်စီကိုဆရာလုပ်ဖို့ကြိုးပမ်းခဲ့ပါတယ်။မြန်မာနိုင်ငံကပြဿနာကိုဖြေရှင်းပြီးရိုဟင်ဂျာတွေကိုလုံလုံခြုံခြုံပြန်လာအောင်လုပ်တော့ကိုပြန်တွေးမြင်လို့ရတယ်လို့လည်းပဲ Mike Pence ကပြောခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေပေါ်ရဲဆက်ဆက်လုခဲ့တဲ့အတွက်လူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကိစ္စဟာခွင့်လွှတ်နိုင်စရာမရှိဘူးလို့လည်းပြောခဲ့ပါသေးတယ်။ဒေါအောင်ဆန်းစုကြည်ကတော့အမြင်ရင်းဖလှယ်ရတာတော့ကောက်ပါတယ်။ဒါပေမဲ့ကိုယ်နိုင်ငံအကြောင်းကိုကိုကသူများတဲ့ပူစီတယ်။ရှင်လည်းပဲရှင်တို့ကိစ္စကိုဒီလိုပဲပြောမှာပဲလို့ပြန်ပြောခဲ့တယ်လို့យေသထားပါတယ်။အခုဒုက္ခတဲ့အနေငယ်မြန်မာပြည်ကိုပြန်လာဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲကပြန်လာရင်ဒီလူတွေဟာထပ်ပြီးဒုက္ခတွေ့ရအောင်မယ်ဆိုပြီးဟန်တာနေပါတယ်တဲ့တချိန်တည်းမှာပဲ Mike Pence ရဲ့ American ပြည်ထောင်စုမှလည်းထောင်နှင်းချီရဲ့ America တောင်ပိုင်းကလာတဲ့ဒုက္ခတွေတွေကိုစစ်ဆက်မလာနိုင်အောင်ဆိုပြီး Mexico နယ်စပ်မှာစံစုစုတွေကပြီးအတားအဆီးတွေလုပ်နေပါတယ်သမ္မတ Donald Trump ဟာအာဏာရလာခြင်းကစပြီးတော့တင့်ကျက်တဲ့လူဝင်မှုပေါ်စီယိုချမှတ်လာတာကိုတွေ့ရပါတယ်မက္ကဆီကိုနေဇာချန်စီယိုကာဘိုဆိုပြီးမက္ကဆီကိုစီကလည်းပတ်စံတောက်နေခဲ့ပါတယ်ရွှေပြောင်းလာတဲ့သူတွေတဲကကလေးတွေကိုမိဘတွေနဲ့တကွဲတပြားစီထားပစ်ခဲ့ပါတယ်နေဇာကိုဖြတ်ကျော်ပြီးခိုလုံခွင့်တောင်းခံမှုတွေကိုလည်းပယ်ချပြီးနေဇာမှာတပ်ဖွဲ့ဝင်ပေါင်း 9,000 ကျော်ချမှတ်ထားပါတယ်ဒါအပြင်ဒုက္ခသည်တွေကဂဲနဲ့ပေါင်းရင်သဏ္ဍာန်နဲ့ပြန်ပစ်ဖို့လည်းမစ္စတာထရမ့်ကညွှန်ကြားထားတယ်လို့យေသထားပါတယ်ခင်ဗျာ
ရရှိများရှင်ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချမ်းမှာပါဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ် နိုင်ငံငါနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲ။မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲ။စီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က in r i s is r i g h t right ကမှန်တာဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီဘက်ကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မင်းငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိရိကဘာပေါ်မှာအာဏာရှိရင်ရှိလို့တုံနာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
အာဏာအရှိဆုံးကအာဏာကိုတုံးပြီးဖြစ်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါအခုတော့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ကြောက်ဖြူရင်နဲ့စေကံစီမံကိန်းပထမအဆင့်ကိုတရုတ်မြန်မာနှစ်နိုင်ငံသဘောတူလိုက်ကြပါပြီဒီစီမံကိန်းအကောင့်တွေဖော်လာရင်မြန်မာအတွက်ကြုံတွေ့လာရမယ့်အရင်းအနှီးပြဿနာတိုင်းဒေသလက်နက်ကင်တွေနဲ့ပတ်သက်ပြီးတော့ပြဿနာဆရာတွေကိုတရုတ်တို့အနေနဲ့ဘလောက်လေးထားစဉ်းစားထားပါသလဲစင်တန်သူရတနာအဖွဲ့ကဒီမူဝါဒရေးရာပူးတွဲညွှန်ကြားမှုယွန်ဆမ်နဲ့ဦးကျော်စံသာဆွေးနွေးထားပါတယ
်ယွန်ဆမ်ခင်ဗျာကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့နောက်ဆုံးတရုတ်နဲ့မြန်မာနှစ်နိုင်ငံကြားမှာသဘောတူညီမှုတစ်ခုရလာကြပါပြီတကယ်တော့ဟာပထမအဆင့်သာဖြစ်ပါတယ်သဘောတူညီမှုကိုအတော်ကြာကြာညှိနှိုင်းယူခဲ့ရတာဆိုတော့ဒီသဘောတူညီမှုကိုဆက်လက်အကောင့်ထဲဖော်မဲ့ကိစ္စအားလုံးဖြောင်ဖြူးသွားပြီလို့ဆိုနိုင်ပါသားခင်ဗျ
while looking into the implementation we believe that there are still issues to be ironed out because for example the when coming to the Jiaopu deep sea port there are originally 4 stages right So the agreement that you just talked about
ဒီလက်တွေ့အကောင့်ထဲဖော်ရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီဖြည့်ရှင်းရမယ့်ကိစ္စ2ရက်ရှိပါလိမ့်မယ်။ကြောက်ဖြူရင်တဲ့စီမံကိန်းကမူလကအဆင့်၄ဆင့်ရှိပါတယ်။အခုရှင်ပြောတဲ့ 1.3 ဘီလီယံကိစ္စကပထမအဆင့်ပဲဖြစ်ပါတယ်။ဒီပထမအဆင့်ကလည်း 1.6 ဘီလီယံကနေပြီးတော့ 1.3 ဘီလီယံအထိ short ချပြီးတော့ပိုင်ဆိုင်မှုကိစ္စမှလည်းအစကတရုတ်က85ရာခိုင်နှုန်းနောက်ပြီးမြန်မာက15ရာခိုင်နှုန်းရှိခဲ့ရာကနေအခုမြန်မာဘက်က30ရာခိုင်နှုန်းအထိရယူဖို့တွန်းမြင့်လိုက်တာပါ30ရာခိုင်နှုန်းတဲမှာဆိုရင်15ရာခိုင်နှုန်းကမြေအတွက်ဖြစ်ပြီးကျန်တဲ့15ရာခိုင်နှုန်းကတော့ငွေဆိုက်ရမှာဖြစ်ပါတယ်ဆိုတော့ဒီငွေတွေကိုသူတို့ကိုယ်တိုင်ရှာမလားဒါမှမဟုတ်တရုတ်ဘက်ကနေပြီးတော့ချိမလားဆိုတာကိုစောင့်ကြည့်ရအောင်ပါနောက်ပြီးတော့လက်တွေ့အကောင့်ထဲပေါ်တဲ့အခါမှာလည်းအရင်တရုတ်စီမံကိန်းတွေအတွေ့အကြုံရဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုပတ်ဝန်းကျင်ထိခိုက်မှုအလောက်ကင်ဖန်တီးပေးမဲ့အခြေအနေဒါတွေကိုဒေသခံတွေကအထူးပဲစိုးရိမ်နေကြတာပါဒီကိစ္စတွေကိုဒေသခံမြန်မာတွေမကဘဲနဲ့ပြည်ပလေးလာသူတွေလည်းစောင့်ကြည့်နေပါလိမ့်မယ
်ဒီကိစ္စနှစ်ခုအနက်ပထမအချက်ဖြစ်တဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးမေးချင်ပါတယ်အရင်တုန်းကတော့သတိဉာဏ်မှာဖြစ်တဲ့နမူနာကိုကြည့်ပြီးတော့တရုတ်ရဲ့ကျွေးမီဝန်ထုတ်ဝန်မှုပြီပြီးတော့နလမလူထိုင်အောင်ဖြစ်မယ်ဆိုတာကိုမြန်မာဘက်ကအများအားဆိုရင်တကြီးရှိခဲ့ပါတယ် ဆိုတော့အခုမြန်မာဘက်ကအရင်နှစ်တူတယ်လက်ရှိတံပိုးကိုလည်းပဲအတော်အသင့်ရှင်းချလိုက်ကြတယ်ဆိုတော့တရုတ်ရဲ့ကြွေးမီပြဿနာကမြန်မာစိုးရင်ကမလိုတော့တဲ့အချိန်တွေရောက်သွားပြီလို့ဆိုနိုင်ပါမှာခင်ဗျာ
Well I think for the case of Jopu originally when the so we know that the total size of the DP port was
but that
the
mula ngwe ji pamana American dollar 8.2 billion ရှိပါတယ်ဒီထဲမှာမြန်မာဘက်က30ရာခိုင်နှုန်းစိုက်မယ်ဆိုရင်2ဘီလီယံအရင်နှစ်ပြုတ်ရပါလိမ့်မယ်။စိုက်ထားရဲ့မြေပုံနှုတ်လိုက်ရင်တော့မှဒေါ်လာ1ဘီလီယံကျန်ပါသေးတယ်။ဆိုတော့မူလရည်ရွယ်ထားတဲ့ 8.2 ဘီလီယံစီမံကိန်းကိုဆက်လုပ်သွားမလားဆိုတာကျွန်မမသိနိုင်ပါဘူး။အခုလောလောဆယ်လှုပ်လိုက်တာကတော့မြန်မာဘက်ကနေပြီးတော့ဘန်နာရေးဝင်ပဒုတ်ဝင်ဖို့တက်တာမှုရရှိသွားစေပါတယ်။ဒါမဲ့လည်းအပြေအဝါဆက်လုပ်လာမယ်ဆိုရင်တော့ဝင်ဒုတ်ဝင်ဖို့ပို့ပြီးတော့ကြီးလာမှာသိကြပါရစေ
။ဒီတရုတ်ရဲ့ကြောက်ဖြူစီမံကိန်းဟာမြန်မာအနောက်ဘက်အင်္ဂလိပ်နိုင်ငံကြီးဖြစ်တဲ့အိန္ဒိယအတွက်လည်းပဲဒါအဓိကတွန်းအားတရဖြစ်လာမယ်လို့ထင်ပါတယ်။အိန္ဒိယဟာအခုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ Act East ဆိုတဲ့မူဝါဒအရဒါအရှေ့တောင်အရှေ့နိုင်ငံတွေကိုထိုးဖောက်ပြီးစီးပွားရေးလုပ်ဖို့စဉ်းစားတဲ့ကိစ္စမှာမြန်မာဟာအဓိကကြပါတယ်။ဒါကြောင့်လည်းမြန်မာမှာယင်းနှိမ့်နိုင်ရေးကိစ္စကိုအချိန်ဟုန်မြင့်ဖို့တရုတ်ကစိတ်မြင့်နေပြီးငါတို့နောက်ကျလို့မဖြစ်ဘူးဆိုပြီးတော့အိန္ဒိယဘက်ကတွန်းအားပေးတာတွေတိုက်တွန်းတာတွေအများကြီးတွေ့လာရပါတယ်။ဒီနှစ်ခုကိုပဲလို့နှိုင်းရှင်ပြောလိုပါလေခင်ဗျာ။ရှေ့လားလား။
Well, with the Indian investment, we know that because of the different political systems, the Indian bureaucracy
in India ကနေပြီးတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်နိုင်ငံရေးစနစ်အရအိန္ဒိယရဲ့ bureaucracy ရန်တရားဒါမှမဟုတ်လေဒီ democracy စနစ်ကတရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ချမှုစနစ်ထက်အများကြီးပိုပြီးတော့ကျန်ကြပါတယ်တရုတ်ဘက်ကတော့တပတ်အတွင်းဆုံးဖြတ်ချက်ချပြီးတော့ငွေစိုက်နိုင်ပါတယ်အိန္ဒိယကဒီလိုမဖြစ်နိုင်ပါဘူ
းโอเคကျွန်တော်ကြားဖြတ်ပြီးမေးပြရစီဒီမှာတခုဒါဟာဒီမိုကရေစီစနစ်ထက်အာဏာသုံးဆုံးဖြတ်တဲ့စနစ်ကပိုကောင်းတယ်လို့ပြောလို့ရတဲ့သဘောလားခင်ဗျာ
Well I think it's just a different government structure
ဒါကအစိုးရရန်နေရခြင်းကွဲလွဲမှုလို့ပဲထင်ပါတယ်ရှင်တရုတ်ဘက်ကတော့ဒါကနိုင်ငံပိုင်စီးပွားရေးလုပ်ငန်းနိုင်ငံပိုင်ဘဏ်အားလုံးကအစိုးရပိုင်တာပါဆိုတော့အစိုးရကဆုံးဖြတ်ချက်ချလိုက်ပြီဆိုတာနဲ့နိုင်ငံပိုင်လုပ်ငန်းတွေဘဏ်တိုက်တွေကိုလုတ်ခိုင်းလို့ရပါတယ်အိန္ဒိယမှာတော့အဲ့လိုမဟုတ်ပါဘူးဥမာအဖြစ်ဒီမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတစ်ခုလုပ်နိုင်ဖို့အတွက်အဲ့ဒီစီမံကိန်းအတွက်ကိုပြည်သူ့အခွန်ဘဏ္ဍာကိုသုံးမယ်ဆိုရင်ပါလီမန်ကတဆင့်သွားရပါလိမ့်မယ်ဒါကစီးပွားရေးအဖြစ်လှုပ်တင်သလားအောင်မြင်နိုင်မဲ့လားလားရှိလားနိုင်ငံရေးအရာရောလှုပ်တင်လှုပ်ထိုက်ရလားဆိုတာဆွေးနွေးရပါတယ်အခြေတင်ပြောရပါလိမ့်မယ်ဆိုတော့တရုတ်ဘက်မှာ state dominated approach နိုင်ငံတော်ကနေပြီးထိန်းချုပ်ချီကဲမှုကအဆုံးဖြတ်ကိုပို့ပြီးထိရောက်စေတယ်လို့ပဲဒီနေ့အဖြစ်ကျွန်မပြောချင်ပါတယ်နောက်တစ်ချက်သိထားဖို့လိုတာကအိန္ဒိယရဲ့စီးပွားရေးအင်အားကတရုတ်စီးပွားရေးအင်အားကိုမရှင်းတာပါဘူးမြန်မာနိုင်ငံမှာဒီလောက်ပမာဏကြီးတဲ့ယင်းနှိမ့်နှံမှုကိုတရုတ်လုပ်တယ်လို့မျိုးအိန္ဒိယကမလုပ်နိုင်ပါဘူ
းဒီတရုတ်စီမံကိန်းအပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရောဘယ်လိုသဘောထားမှန်းလို့ထင်ပါလဲခင်ဗျာ
Oh well I'm sure you don't need me to elaborate on the impact of the Rohingya crisis
Rohingya ပြည်ထောင်စုရဲ့ကြေရိုက်ခံမှုကိုအသေးစိတ်ရှင်းပြဖို့ပြောတာတော့မဟုတ်ဘူးထင်ပါတယ်အခုနိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ရဲ့ရိုဟင်ဂျာပြည်ထနာပေါ်မှာကင်တွယ်မှုနဲ့ပတ်သက်ပြီးတော့အနှောက်အယှက်လက္ခဏာသဘောထားရှိနေကြတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီလောက်ကြီးမားတဲ့ပမာဏနဲ့ယင်းနှိမ့်မြုံနှံဖို့အခုချိန်မှာဘယ်အနောက်နိုင်ငံကမှစိတ်ကူးကြလိုက်မှာမဟုတ်ပါဘူး
။ယွန်ဆန်ရဲ့နောက်တစ်ခုလူတွေသိကျင်နေကြတဲ့ကိစ္စကဒီကြောက်ဖြူရင်တဲ့စီကန်းစီမံကိန်းဟာရပ်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ဘယ်လိုဆက်စပ်မှုရှိနေလဲဆိုတာကိစ္စဖြစ်ပါတယ်။တချို့ကတော့အခုကြောက်ဖြူစီမံကိန်းဟာမြေဆုံစီမံကိန်းကိုရပ်ပစ်လိုက်ရတဲ့အတွက်အစားထိုးပေးတာလို့တောင်သုံးသပ်နေကြပါတယ်။ဆိုတော့တရုတ်ဘက်ကဒီကြောက်ဖြူစီမံကိန်းကိုရပ်သွားပြီးဆိုပြီးတော့မြေဆုံစီမံကိန်းကိုမေးဖြောက်ပြစ်လိုက်မယ်လို့ယူဆပါလားခင်ဗျာ
။ I don't think the Chinese investor especially the SPIC the Chinese investor on the Mekong project has forgotten about
this စီမံကိန်းအတွက်ဒီရင်းနှီးမြှုပ်နှံမှုလုပ်ခဲ့တဲ့သူတွေအထူးသဖြင့်ဆိုရင်တော့တရုတ် SPIC ကုမ္ပဏီအနေနဲ့သူတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကြေးကိုမေးဖြောက်ပြစ်လိုက်ပြီလို့ကျွန်မမထင်ပါဘူး။အခုလောလောဆယ်မှာကြောက်ဖြူအထူးစီးပွားရေးဆောင်ကိစ္စကိုတိတ်ပြီးတော့ဦးစားပေးနေတော့မြေဆုံကိစ္စကိုနောက်တန်းပို့ထားတယ်လို့ထင်ပါတယ်။ဒါကတရုတ်ဘက်ကမြေဆုံကိစ္စကိုပြစ်ပယ်လိုက်ပြီလို့မဆိုနိုင်ပါဘူး။ဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းအနှီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးသမျှဒီပြဿနာကရှိနေဦးမှာဖြစ်ပါရဲ့ရှင
်။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆွေးနွေးချင်တဲ့အချက်တစ်ခုကတော့တရင်သားလက်နက်ကိုင်အင်အားစုတွေနဲ့ဆက်ဆက်နေပါတယ်။တရုတ်နိုင်ငံယူနန်နယ်နဲ့ရခိုင်ပြည်နယ်ဘက်ကကြောက်ဖြူဆက်ဆွဲတဲ့လမ်းဟာတရင်သားလက်နက်ကိုင်အင်အားစုတွေရဲ့နယ်မြေအများအပြားကိုဖျက်ဆီးသွားပါတယ်။ ဆိုတော့ဒီလမ်းကြောင်းလုံခြုံစိတ်ချဖို့အတွက်ဒီတိုင်းဒေသလက်နက်အင်အားစုတွေနဲ့မြန်မာအစိုးရအကြငင်းချမ်းရေးရလာအောင်တရုတ်ဘက်ကပူပြီးဖိအားပေးလာနိုင်တယ်လို့ယူဆပါသားခင်ဗျာ
Well, the question is, the Chinese government can put pressure on the ethnic groups to do what? To surrender?
ဒီမှာမေးစရာကတိုင်းဒေသလက်နက်တွေကိုဘာလို့ဖို့ဖိအားပေးရမှာလဲဆိုတာပါလက်နဲ့ချကြလို့ဖိအားပေးဖို့ဆိုတာကတော့ဖြစ်လာလိမ့်မယ်လို့ကျွန်မမထင်ပါဘူးမြန်မာပြည်မြောက်ပိုင်းကတိုင်းတိုင်းအင်အားစုတွေလက်နဲ့ချဖို့တရုတ်ကဖိအားပေးသည့်တိုင်အောင်မှာဒီတိုင်းသားတွေကသူတို့ဆက်ပြီးတော့ရက်တည်နိုင်ရေးအတွက်စိုးရိမ်ကြပါတယ်ဆိုတော့တက်မတော်နဲ့ဘယ်လိုမျိုးသဘောတူညီမှုမျိုးရနိုင်မှာလဲတက်မတော်စီကဘယ်လိုဆက်ဆံမှုမျိုးသူတို့ရနိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြတာဖြစ်ပါတယ်ဒီတော့တရုတ်အစိုးရကကြောက်ဖြူစီမံကိန်းကိုလုတ်ခွင့်ရသွားလို့ဒီတိုင်းရင်းသားတွေကိုဂယူဆိုက်တော့မှာမဟုတ်ဘူး။ဒါကြောင့်မလို့ဒီတိုင်းရင်းသားတွေငញ្ញញရေးကိစ္စမှာဆွေးနွေးဖို့တောင်းဆိုချက်တွေကိုလည်းဂယူဆိုက်စရာမလိုတော့ဘူးလို့မြန်မာဘက်ကထင်နေရင်တော့မိုက်ရာကြပါလိမ့်မယ်ရှင
်။ဆိုရင်ဒီတိုင်းရင်းသားအင်အားစုတွေကကြောက်ဖြူယူနန်ကုလူဆက်သွယ်ရေးလမ်းကြောင်းအတွက်လုံးဝအနှောင့်အယှက်မဖြစ်စေရပါဘူးလို့ပြောယုံနေမယ်။စစ်ချလက်ချအေးအေးဆေးဆေးစီမံကိန်းတွေကိုဆက်လုပ်သွားရမယ်ဆိုတဲ့သဘောလား
။ Well,I have heard of this complaint or this suspicion or this warning from the Burmese side of, from almost 10 years ago that the ethnic rebels were going to attack the Chinese
ဆိုတော့တက်တဲ့စကားမျိုးမြန်မာဘက်ကလွန်ခဲ့တဲ့10နှစ်လောက်ကမေးခဲ့တယ်လို့ကျွန်မကြားဘူးပါတယ်တရုတ်ပြည်ကိုပိုက်လိုင်းဖောက်မဲ့ကိစ္စမှာဒီလိုမျိုးပိုက်လိုင်းအတိုက်ခံရရင်တရုတ်ဘက်ကအများကြီးနစ်နာနိုင်ပါတယ်အခုချိန်ထိတော့ဒီတိုင်းရင်းသားတွေတရုတ်ပိုက်လိုင်းကိုတိုက်ခိုက်တာမတွေ့ရသေးပါဘူးဒီတိုင်းဒေသအင်အားစုတွေကမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထိန်းကုပ်မှုအောက်မှာရှိနေသမျှတရုတ်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်ထိပါစေလိမ့်မယ်လို့ကျွန်မမထင်ပါဘူး။သူတို့ကိုတရုတ်ကထောက်ပံ့ထားတာပါ။သူတို့ရဲ့တည်ရည်တွေတရုတ်ကိုသူတို့လိုအပ်ပါတယ်။သူတို့ကိုထမင်းကျွေးရဲ့လက်ကိုသူတို့ဘလို့ပြန်ပြီးတော့ကိုက်ပါမလဲရှင
်။အဲ့လို့ဆိုရင်ဒီတိုင်းဒေသတွေကသူတို့အကျိုးစီးပွားကိုမထိခိုက်သေးရင်တရုတ်ကကြီးကြီးနက်နက်ကြီးဒုနှံ့ပြီးနေသွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။သူတို့ကိုမတိုက်ရင်ပြီးရောဆိုပြီးတော့မြန်မာနိုင်ငံတပြည်လုံးညီညာရေးရရှိဖို့ကိစ္စကိုတော့ထက်မတွေ့တော့ဘူးဆိုတဲ့သဘောမျိုးမကြောက်ဘူးလားဒီ။
Well, if you look at the overall economic push that China has over Myanmar or in mainland Southeast Asia,
instability ပါမြန်မာအပါဝင်အရှေ့တောင်အာရှကုန်းတွင်းနိုင်ငံတွေမှာတရုတ်လုံနေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုခြုံကြည့်မယ်ဆိုရင်တည်ငြိမ်မှုမရှိခြင်းဆိုတာဘယ်တော့မှသတင်းကောင်းမဟုတ်ပါဘူး။ဒါကြောင့်လို့မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်တစ်ချောင်းမှာရှိတဲ့တိုင်းဒေသပဋိပက္ခတွေကိုမဖြေရှင်းနိုင်သမျှစီးရေးပဋိပက္ခတွေရှိနေသမျှတရုတ်အကျိုးစီးပွားအတွက်သတင်းဆိုးတွေပဲဖြစ်ပါတယ်။ဆိုတော့ရှင်မေးတဲ့မိကုံဖြေရမယ်ဆိုရင်တရုတ်ကဒီတိုင်းရင်းသားအင်အားစုတွေကိုလက်လွတ်လိုက်မယ်ဆိုတာလည်းမဟုတ်ပါဘူးလက်မလွတ်ဖဲထားဖို့ဆိုတာလည်းမဟုတ်ပါဘူးဒီငိမ့်ငိမ့်နဲ့ပတ်သက်လို့လဲထောက်ခံမထောက်ခံဘူးလည်းမဟုတ်ပါဘူးနှစ်ခုစလုံးနဲ့ဆန့်ကျင်ဘက်သဘောပါတရုတ်ကတော့ပိုက်လိုင်းကိုဆက်လုပ်မယ်ကြောက်ဖြူအထူးစီးပွားရေးဇုံကိုဆက်လုပ်မယ်ရထားလမ်းစီမံကိန်းကိုဆက်လုပ်မယ်ဆိုတာသာဖြစ်ပါတယ်ဒါပေမဲ့ဒါဟာငိမ့်ငိမ့်ဖြစ်စဉ်ကိုရပ်တန့်စေမယ်တစုံတစ်ခုဖြစ်အောင်လို့လုပ်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူးတရုတ်ကမြန်မာနိုင်ငံရဲ့စစ်မှန်သောငြိမ်းချမ်းရေးကိုလိုချင်တယ်လို့တော့ကျွန်မထင်ပါတယ်။တရုတ်မပါရင်ကောဒီမြန်မာအဆင်ပြေမလား။တရုတ်မပါဘဲနဲ့ Federal စနစ်နဲ့ပတ်သက်လို့တက်မတော်ကတိုင်းရင်းသားတွေနဲ့အပေးအယူလုပ်နိုင်မလား။ဒါတွေကပြည်ရင်းပြဿနာမြန်မာပြည်ရင်းကိစ္စပါ။ဒီပြဿနာတွေအတွက်ပြည်ပကိုအပြစ်တင်နေလို့မြန်မာပြဿနာပြေလည်မှာမဟုတ်ပါဘူးရှင့်။
အခုတခါဆက်ပြီးနားဆင်ရမှာကသူယုံကြည်ရာကဏ္ဍဖြစ်ပါတယ် Fulbright ပညာတော်သင်ဆုနဲ့အမေရိကန်မှာမဟာဘွဲ့သင်တန်းတက်နေတဲ့ဒေါက်တာဆုရင်ဝင်းရဲ့ယုံကြည်ရာတွေကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဒီနေ့သူယုံကြည်ရာကဏ္ဍမှာအခက်အခဲတွေအရှုံးတွေနဲ့ကြုံလာရင်စိတ်မပြတ်ဘူးကိုယ်မှာအားနည်းချက်တွေရှိနေရင်လည်းသူများနဲ့ရှင်ပြီးစိတ်ဓာတ်မကျဘူးတခါတလေမှဒါတွေကပိုကောင်းတဲ့အခွင့်အရေးလမ်းစာတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်မဘဝရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြသွားပါမယ်အခက်အခဲတွေဆိုတာအမေဝန်တွေကထွက်လာတဲ့အချိန်အစလို့လူတိုင်းကြုံရမှာပါပဲပထမဆုံးလူလောကကိုရောက်လာတာနဲ့အသက်ရှူတတ်ဖို့ကြိုးစားရတယ်နောက်ထိုင်နိုင်ဖို့မတည့်ရနိုင်ဖို့လမ်းလျှောက်တတ်ဖို့ကြောင်စားတတ်တဲ့အချိန်မှာဝါလုံးလေးဝိုင်းဝိုင်းရေးတတ်ဖို့ဒါတွေအကုန်လုံးကတစ်ချိန်တစ်ခါတည်းနဲ့လုံးတက်လာကြတာမဟုတ်ပါဘူးအချိန်ချင်းလဲကြပြီးမှမတည့်ရနိုင်တဲ့လမ်းလျှောက်တတ်လာတယ်ဒီလိုပဲဝါလုံးလေးဝိုင်းဝိုင်းရေးတတ်ဖို့ဆိုတာလဲစာမျက်နှာပေါင်းများစွာရေးပြီးမှဖြစ်လာတာပါကျွန်မငငယ်အားဆိုရင်လက်ရည်မလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်။အခုချိန်ထိလည်းလက်ရည်မလှသေးပါဘူး။ဒါကကျွန်မရဲ့အားနည်းချက်ပါ။ဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရည်ကတော်တော်ဒုက္ခပေးခဲ့ပါတယ်။ဆရာဝန်လက်ရည်ဆိုပြီးရည်စရာလုပ်ကြပေမဲ့တကယ်တမ်းကိုယ့်လက်ရည်ကိုဆေးပေးတဲ့လူတွေမဖတ်တတ်တဲ့အခါမှာအရန်အန္တရာယ်များပါတယ်။
ဒီတော့ကိုယ့်ရဲ့အားနည်းချက်ကိုအရင်ဆုံးသိအောင်လုပ်ရတယ်ဘယ်လိုအချိန်မျိုးမှလက်ရေးမလှဘူးဖြစ်သွားလဲလူနာအရမ်းများလာရင်စိတ်မရှိဘဲနဲ့အမြန်ရေးမိတယ်ဒါဆိုသူ့ကိုပြင်ဖို့စူးစမ်းမယ်စင်ညွန်ရေးတဲ့အချိန်မှာတတ်နိုင်တဲ့လောက်စိတ်ရှိရှိထားပြီးရှင်းရှင်းလင်းလင်းဖတ်လို့ရအောင်ရေးတယ်။ဒါတောင်မှပဲအကျဉ်းဖြစ်တဲ့လက်ရည်ကစိုးနေတော့မှာပဲ။အဲ့ဒါကိုလက်ခံပေးလိုက်ပါတယ်။ဒီလက်ရည်ကြောင့်ပြဿနာမဖြစ်အောင်ကာကွယ်ဖို့ပဲဥတည်ပြီးစူးစမ်းရပါတယ်။စေးပေးတဲ့လုပ်ဖို့ကင်မတ်တွေကိုမရှင်းရင်ပြန်လာမေးဖို့မှားထားတယ်။တစ်ချိန်တည်းမှာပဲကိုရေးတာကိုပြန်ဖတ်တဲ့အကျဉ်းလည်းလုပ်ဖြစ်သွားပါတယ်။အဲ့ဒီအတွက်အလုံးနည်းနည်းပို့ပါတယ်။ဒါမဲ့ဒါကိုလက်ခံနိုင်အောင်စူးစမ်းရပါတယ်။နောက်တစ်ခုကကိုယ့်ရဲ့အရှုံးတွေအားနည်းချက်တွေကိုအောင်မြင်နေတဲ့သူများတွေနဲ့ရှင်းပြီးအားမငယ်မိဖို့အရေးကြီးပါတယ်။ကျွန်မအသက်30ရောက်မှရေကူးတင်တဲ့စသက်ဖြစ်ပါတယ်။အသက်ကြီးမှစပြီးရေကူးတင်တဲ့လူတွေရဲ့ထုံးစံအတိုင်းကျွန်မရေအရန်ကြောက်ပါတယ်။ကိုနဲ့အတူတူတက်တဲ့ကလေးတွေတင်ကန်းစာအတစ်တက်တဲ့ချိန်မှာကိုကရေပေါ်မျက်နှာမော့ပြီးအသက်ကောင်းကောင်းရှူဖို့မနှဲလေးခြင်းခဲ့ရပါတယ်။ကလေးတွေတော့တက်ကုန်ပြီးနင်မရှက်ဘူးလားလို့မေးလဲ။ဒါကိုအားငယ်စရာရှက်စရာလို့မမြင်ပါဘူး။ကိုကဒီအရွယ်မှစတင်တာ哦ဒီလောက်တော့ရှိမှာပဲလို့ပဲခံယူပါတယ်။တင်နန်းကိုတုံးကြော့ပြန်တက်ပြီးတဲ့ချိန်မှာတော့ကျမရေကူးတက်သွားတယ်။ဒါကိုလည်းကိုလုံးနိုင်ခဲ့တယ်လို့ဂုဏ်ယူပါတယ်။ကိုရဲ့အရှုံးတွေကိုလက်မလျှော့ဖို့ကိုလုံးနိုင်ခဲ့တာကိုဘလောက်တသေးလေးပဲဖြစ်ပါစေကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့။ဒီလိုမျိုးကိုချီးမွမ်းလိုက်ခြင်းအပြင်ကိုကိုကိုယုံကြည်မှုတွေပိုတိုးတက်လာပြီးတော့စိတ်ခွန်အားတွေရလာတယ်ဆိုတာကိုတွေ့ပါလုံငန်းခွင်မှာပဲဖြစ်ဖြစ်ပညာရေးမှာပဲဖြစ်ဖြစ်ကိုစူးစမ်းတိုင်းမဖြစ်တာမျိုးတစ်ချိန်မဟုတ်တစ်ချိန်တွေ့ရမှာပါကိုလိုချင်တဲ့အလုပ်ကိုမရတာအမှတ်လေးနဲ့နဲ့ကပ်ပြီးဝင်ခွင်မှာမပါသွားတာတေချာပေါင်းအောင်မြင်မယ်ထင်တဲ့ကိစ္စတစ်ခုကအနီးကမှလွဲချော်တာဒါမျိုးရင်းနဲ့ကြုံတွေ့လာတဲ့အချိန်မှာစိတ်မပြတ်ပါနဲ့ကိုဘက်ကအကောင်းဆုံးလုပ်ထားခဲ့ပြီးမှကိုမတတ်နိုင်တဲ့အပိုင်းတွေစိတ်သက်ကြစရာမလိုပါဘူး success never final failure never fatal ဆိုတဲ့ဆိုရိုးစကားလေးတစ်ခုရှိပါတယ်။အောင်မြင်မှုတစ်ခုကိုရပြီဆိုရင်လည်းအဲ့အောင်မြင်မှုကနောက်ဆုံးမဟုတ်ပါဘူး။သူ့နောက်မှာရှေ့ဆက်စရာတွေရှိပါသေးတယ်။ဒီလိုပဲအရှုံးဆိုတာလည်းလမ်းဆုံးမဟုတ်ပါဘူး။သူ့နောက်မှာအခွင့်အလမ်းတွေရှိနေပါသေးတယ်။ဘဝမှာစူးစမ်းခဲ့တဲ့လောက်မဖြစ်ခဲ့တာတွေအများကြီးရှိမှာပါ။ကိုယ့်ရဲ့အားနည်းချက်တွေကြောင့်လွဲခဲ့ရတာတွေရှိတယ်လို့မျိုးကိုမမြင်နိုင်တဲ့ကံတရားကြောင့်လည်းလွဲခဲ့ရတာတွေရှိမှာပါ။ဘာကြောင့်ပဲဖြစ်ဖြစ်ဘာဝမအပြစ်မတင်မဲ့အခွင့်အရေးဆိုတာနောက်တစ်ခေါက်ရောက်လာနိုင်နေတဲ့ဆိုတာကိုယုံကြည်လိုက်ပါတကယ်လို့နောက်တစ်ခေါက်အခွင့်အရေးရတဲ့အချိန်မှာစူးစမ်းလို့မအောင်မြင်လဲစိတ်သက်မကြပါနဲ့ကိုကိုကိုနှစ်သိမ့်အားပေးပြီးနောက်တစ်ချိန်ထပ်ပြီးစူးစမ်းလိုက်ပါအောင်မြင်သွားခဲ့ရင်လည်းပဲကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့လို့ပြောရင်းနဲ့ပဲညီကုန်းချုပ်လိုက်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာဒီညနေ VOA အစီအစဉ်တွေကိုလိုင်းတို19925တို့မှာဖမ်းယူနားဆင်ပါအခုတော့သတင်းအကြီးညို့ကိုဥကြော်ဆန်သားကပြောပြပေးမှာပ
ါအမေရိကန်အလွတ်တော်မှာဒီမိုကရက်တွေနောက်ထပ်အမတ်တနေရာရရှိသွားရပါပြီနယူးဂျာစီပြည်နယ်ရဲ့တတိယမဲဆန္ဒနယ်မှာလူစစ်နိုင်ငံရေးသမားအန်ဒီကင်အနိုင်ရကြောင်းဗဟုနေကကြီးညာလိုက်တာပါရီပပ်ဘလစ်ကန်ကလက်ရှိအမတ်ထွန်မကာသာကိုအနိုင်ရရှိရလဲဖြစ်ပါတယ်သမ္မတဥပမောလက်ထက်ကအမျိုးသားလူမျိုးရေးလက်ထောက်အဖြစ်ထမ်းဆောင်ခဲ့ဖို့သူကင်ဟာကိုရီးယားနယ်ဘောဖြစ်ပြီးနယူးဂျာစီပြည်နယ်ကအပြစ်ခံရတဲ့ပထမဆုံးအာရှနယ်ဘောအမေရိကန်အလွှတ်တော်မတူလဲဖြစ်ပါတယ်။သမ္မတရာထူးသက်တမ်းဝဲမှာပြုလုပ်တဲ့ဒီရွေးကောက်ပွဲမှာအမေရိကန်လွှတ်တော်နှစ်ရလုံးအတွက်မဲဆန္ဒတွေကိုဆက်လက်ရည်တွက်နေဆဲဖြစ်ပါတယ်။ CNN သတင်းထောက် Jim Acosta အင်ဂျူရောသတင်းယူခွင့်ပြန်လည်ရရှိရေးတရားစွဲဆိုရမှုကို CNN ရဲ့ပြိုင်ဘက်ဖြစ်တဲ့ Fox News အပါအဝင်သတင်းဌာနကြီးရဲ့အများအပြားကထောက်ခံပံ့ပိုးကြမယ်လို့ကြေညာလိုက်ပါတယ်။အင်ဂျူရောသတင်းထောက်တွေကိုအလုလုခွင့်ထုတ်ပေးထားတဲ့ထောက်လှမ်းရေးကကပ်ပြားကိစ္စဟာလက်နက်သဘွယ်ဘယ်တော့မှအသုံးပြုဖို့စင်းတဲ့ကိစ္စမဟုတ်ဘူးလို့ Fox သတင်းဌာနကပြောကြားလိုက်ပါတယ်။ Jim Acosta ဟာသမ္မတ Trump ရဲ့ပြည်ပကလာရောက်သူတွေအပေါ်မှာသုံးနှုန်းနဲ့အသုံးနှုန်းကိုတံပြန်မေးခွန်းထုတ်ခဲ့ပြီးနောက်သူ့ရဲ့ Imperial သတင်းခွင့်ကပ်ပြားကိုအစိုးရကရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဥရောပသမ္မတတွေက Britain နှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကို Britain အစိုးရအဖွဲ့ကသဘောတူညီလိုက်ပါပြီ။ဒါပေမဲ့ဗြိတိန်လူထုထဲမှာဒီသဘောတူညီချက်ကိုကျင့်သက်သူကအင်မတန်နှဲပါနေပါတယ်။ဘလူးနေကအစည်းအဝေးဆွေးနွေးပြီးနောက်ရရှိလာတဲ့ဒီသဘောတူညီချက်ကိုဝန်ကြီးချုပ်ထရီဇာမေကအောင်မြင်စွာရရှိခဲ့ပြီးဖြစ်တဲ့အကြောင်းအင်ဖြူရိုရှေ့ကိုထွက်ပြီးတော့ကြေညာခဲ့တာလည်းဖြစ်ပါခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်တွက်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကို9.24 5451နဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.